မြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကရင်မျိုးရာစီယုံ KNU နဲ့မြန်မာစစ်တပ်တို့ကြားပဲခူးတိုင်းရောင်လေးပင်ခရိုင်မှာစစ်ရေးသိမ်းမှနေမှုပေါ်ဒေသခံတွေစိုးရိမ်နေတဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကိုအိမ်ပါကရင်မျိုးရာစီယုံ KNU တပ်မဆုံးလှုပ်ရှားရပဲခူးတိုင်းရောင်လေးပင်ခရိုင်ဘက်မှာဒီဇင်ဘာလကုန်ကနေဇန်နဝါရီလဆန်းထိ KNU နဲ့မြန်မာစစ်တပ်တို့ကြားစိုက်ပွဲဖြစ်ပွားခဲ့လို့စိုးရိမ်မှုတွေရှိနေတဲ့အကြောင်းရောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ပြောခွေရာစောတိပေတက်ကပြောပါတယ်
ဒါလည်းပိုင်း28ရက်နေပြီးတော့ဆက်ဖြစ်တယ်။ညောင်လေးပဲကတမ3ဒီဒီဘက်အခြားမှာအဲ့ဒီပေါ်ပြတဲ့ကြေးရွာဒီမှာအဲဆလပိုင်းငယ်ရက်လည်းတစ်ခါဖြစ်တယ်။ဒီဖြစ်စဉ်ပေါ်မှာကျွန်တော်တို့ဒေတာကပြည်သူတွေအားဒီပေါ်မှာသူတို့တရားစွဲရင်ကြောင်းကြောင်းမှုရှိနေပါဘူး
။2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်နယ်မြေတွေဖြစ်တဲ့ခိုးပူစော်မီလူခဲခါခူနဲ့ခဲတဲကြေးရွာအုပ်စုတွေမှာ KNU နဲ့မြန်မာစစ်တပ်စုစိုက်ပွဲဖြစ်ပွားခဲ့တာပါ။တမရောကနေဒေသတွင်းလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနယ်မြေတွင်းလှုပ်ရှားနေတဲ့ KNU စစ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာပါ KNU ကြောက်ကြီးမြို့နယ်ဆက်ဆံရေးယုံတာဝန်ရှိသူတွေကတော့ဒေသတွင်းတိုက်ပွဲဖြစ်ပွားကြောင်းအသေးပြုပြောပါတယ
်ဒီ28ရက်နေ့မှာအဲ့ဒီဒီကြောက်ကြီးနယ်မြေတန်းကြားမှာရှိတဲ့ကလား၆ထပ်ကိုဒီနေရာမှာအနေချင်းရှိတယ်ဆိုတာသိရတယ
်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေလုံခြုံရေးစိုးရိမ်နေရလို့နှစ်ဖက်စစ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်အတိုင်းလှုပ်ဆောင်သွားဖို့စိုက်သွင်းတယ်လို့ကရင်လူမှုရေးရာဖွဲ့ပြောခွေရစောတိပေတက်ကပြောပါတယ်
လာပါလို့မကြတဲ့ဖြစ်ခဲ့တဲ့ပုံစံနဲ့သူဆိုရင်လမ်းကြောင်းမှာနှစ်ဖက်ဆက်တဲ့လှုပ်ရှားမှုကတော့ပိုညာလာတဲ့အခါကျတော့တီတူတွေကတောလာတာတော့တော်တော်ပါသွားတာပေါ့အဲ့ထက်ပိုကြီးသွားမယ်ဆိုရင်တော့သူတို့လည်းစိုးရင်တာပေါ့သူတို့တရားကိုနှစ်ဖက်ကောင်းကောင်းလေးပြည်အောင်သူတို့ပြင်ပြတာပေါ့ပေါ့
ဒါအပြင်ခိုးပူစောမီလူခဲကခူနဲ့ခဲတဲ့ကြေးရအုပ်စုတွေမှာတတ်ဆွဲထားတဲ့သတ်စခန်းတွေပြန်လည်ရုပ်သိမ်းပေးဖို့ဇန်နဝါရီလ၄ရက်နေ့ရက်စွဲနဲ့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်အလားတူ KNU ဖားပွန်ခရိုင်ဘက်မှာလည်းနှစ်ဖက်စိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသားတွေရက်ရွာကနေသိမ်းရှောင်နေရစေလို့ဘီလင်းမြို့နယ်ရောက်စစ်ဆောင်ဒေသခံလူကပြောပါတယ
်ဖားပွန်ဘက်က KNU နဲ့ပတ်မတယ်လို့ပြတာဆက်ပြီးတော့ဆက်မကြည့်ဘူးနောက်ဝယ်ဘက်မှာပဲလေစစ်တပ်တွေလည်းထိုးနေတယ်လေကိုကစိုက်ရစ်ဌာနချုပ်ကိုလိုက်တာကွာအဲ့မှာငါတက်ရစ်တရားနဲ့ဌာနချုပ်ဒီစတဲ့ရွာကကိုလို့ထည့်ပြေလို့မနေရတော့
ကြောက်ကြီးမြို့နယ်နဲ့ဖာပုံမြို့နယ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖာပုံမြို့နယ်တွင်မြန်မာစစ်တပ်စခန်းတွေ2022ကုန်မှာရုပ်သိမ်းပေးဖို့ကရင်မျိုးသားလူမျိုးရေးစစ်မတော် KNL ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာပါ။လက်ရှိ KNU စစ်မှန်ငါဖာပုံခရိုင်စစ်မဟာတုံးညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှနေတယ်လို့စစ်မဟာတဲ့သဆုံခရိုင်ဘီလင်းမြို့နယ်ဘက်မှာလည်းထိတွေ့မှုကြိုးကြားဖြစ်ပွားနေပါတယ်။KNU ကရင်မျိုးရာစီယုံဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးဆိုးစားပေမဲ့ဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU ဖော်ပုံခရိုင်စစ်မှားငါးနဲ့ညောင်လေးပင်ခရိုင်စစ်မှားဒုံစစ်ဖွဲ့တွေကြားစစ်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွနေ VOA မြန်မာဝိုင်းအတွက်သတင်းပေးပို့စားတာဖြစ်ပါတယ်